မင်္ဂလာပါအခုဒီသင်ခန်းစာမှာတော့ bio molecules တွေအကြောင်းကိုလေ့လာကြည့်အောင်ပါဒီသင်ခန်းစာကိုနားလည်ဖို့အတွက်ကတော့ introduction to molecular bio lesson 2 chemistry of life ဆိုတဲ့သင်ခန်းစာကိုအရင်သင်ယူထားရင်တော့အကောင်းဆုံးပါပဲအဲ့ဒီသင်ခန်းစာရဲ့အခြေခံလိုအပ်ပါတယ်ပုံမှန်ကျွန်မတွေ့ရှိနေရတဲ့သက်ရှိတွေအားလုံးက bio molecule တွေနဲ့ဖွဲ့စည်းထားပါတယ်သူတို့အသက်ရှင်ဖို့အတွက် molecular အဆင့်မှာ molecule အဆင့်မှာပြောင်းလဲမှုအလုပ်လုပ်မှုတွေလိုအပ်ပါတယ် molecule တွေဘလောက်ပဲတင်းငယ်ပေးမယ်လဲအဲ့ဒီအဆင့်မှာအလုပ်လုပ်တာမှန်မှသတ္တဝါတကောင်နေနဲ့အသက်ရှင်နိုင်မှာပါ molecule အဆင့်မှာအလုပ်လုပ်ပုံတွေကိုနားလည်ဖို့ကပထမဆုံးအနေနဲ့ bio molecule တွေအကြောင်းသူတို့ရဲ့သဘောတဘာဝနဲ့ဂုဏ်သတ္တိတွေအကြောင်းကိုအခြေခံနားလည်ဖို့လိုအပ်ပါလိမ့်မယ်အခု slide 1ကိုကြည့်နေရပါslide 1 bio molecules lesson 3ပေါ့နော်အခြေခံအားဖြင့်၄မျိုးရှိပါတယ်ဒီ slide ပေါ်မှာရေးထားတာကတော့ sugars lipids proteins and nucleic acid တခြားဓာတ် the cedar protein ဓာတ်နဲ့ nucleic acid တို့ပါပဲ slide 2ကိုသွားပါမယ်ပဝင်ကျင်နဲ့ဆက်ဆက်ပြီးကြည့်မယ်ဆိုရင်စားစာတွေက bio molecule တွေနဲ့ပြည့်ဝနေပါတယ်ဒါပမာမှုပြထားတာပေါ့နော်ပဲပြုံနဲ့တမင်ကျော်နဲ့ဝင်ရတဲ့ food is rich in bio molecules ပြီးတော့ဒီပြမှာသက်ရှိတွေအကုန်လုံးဒရိတ်ဆန်တွေရောအပင်တွေရောဟာလဲ bio molecule တွေနဲ့ဖွဲ့စည်းထားတာပါအဲ့ဒါကတော့ bio molecules are basic building blocks of animals and plants အဲ့တော့ခုနလေးခုရှိတဲ့ theme တစ်ခုချင်းစီကိုအခြေခံလောက်တော့ရှင်းပြသွားပါမယ်ဒါမှနောက်ပိုင်းလာမယ့်သင်ခန်းစာတွေကိုနားလည်အောင်နားလည်နိုင်အောင်ပါအခု slide 3ကိုကြည့်နေရပါ sugars ဆိုတဲ့ခေါင်းစဉ်အနေနဲ့စပါမယ်။တခြားတဲ့ကိုအရင်လေ့လာကြည့်အောင်ပါ။တခြားဆိုတော့ဗာလဲလို့မေးလို့ရှိရင်တော့လွယ်လွယ်ပြောရတော့ချွေမို့တခြားချွေတခြားပေါ့နော်။အဲ့လိုဖြေလဲရတယ်။ဒါပေမဲ့ chemical acid မှာတိတိကျကျပြောရမယ်ဆိုလို့ရှိရင် chemical formula CH2O carbon နဲ့ oxygen တစ်ဆစီပါပြီးတော့ hydrogen နှစ်ဆပါတဲ့ compound ကိုတခြားလို့ sugar လို့ပြောရပါဒီမှာ formula ရေးထားပါတယ် slide ပေါ်မှာ CH2O ပေါ့နော်အဲ့ဟာကိုဘယ်လောက် repeat လုပ်မလဲ repeat လုပ်နိုင်ပါတယ်ဥပမာဆိုရင်ဒီ N ကတစ်ခါလဲဖြစ်နိုင်တယ်နှစ်လဲဖြစ်နိုင်တယ်ဥပမာနှစ်ဆိုလို့ရှိရင်တော့ C2H 4O2 ဖြစ်ပေါ့ပေါ့နော်အဲ့တော့သူအချိုးအစားအရာကတော့ C နဲ့ O နဲ့တက်အချိုးအစားတစ်ခု C နဲ့ hydrogen ကတစ်ခုပေါ့နော်အောက်မှာပြထားတဲ့molecules တွေကသကြာအုပ်စုတွေထဲမှာပါပါတယ်အခုဒီမှာslide မှာပြထားပေါ့ဒီနေရာမှာနည်းနည်းပြောစရာရှိတာကဆို chemical structure ရေးပုံရေးမိပေးပါအဲ့ဒီဟာနဲ့မရင်းနှီးလို့ရှင်ပေါ့နော်အခုဒီမှာ ring လို့ခေါ်တဲ့ဒီစက်ကံတွေရဲ့မြင်းချောင်းတွေမှာမြင်းချောင်းတွေစုံတဲ့ down တိုင်းမှာရေးမထားပေမဲ့လည်းအဲ့နေရာမှာ carbon C ပေါ့နော်အတူကောက်ကတော့ C ရှိတယ်လို့ယူဆပါမယ်ကာဗွန်မှာကိုဗီလန်ဘောလေးခုရှိရပါမယ်။ကိုဗီလန်ဘော၄ခုဘာကြောင့်ရှိရမလဲဆိုတာက lesson 2မှာပြောခဲ့ပါတယ်။အီလက်ထရွန်နေကြောင့်ပါ။အဲတော့တကယ်လို့များအိမ်မှာနှွေးစရာလိုရဆိုလို့ရှိရင် lesson 2ကိုပြန်သွားပြီးတော့နှွေးလို့ရပါတယ်။ oxygen မှာကတော့ bond အနေ bond တစ်ခုနဲ့ hydrogen မှာကတော့ bond တစ်ခုရှိရပါမယ်။ဒါကအခြေခံနေပါ။ဒီတခြေခံနေကိုနားလည်ခြင်းအဖြစ် chemical structure တွေကိုပါတာပို့ပြီးတော့အဆင်ပြေပါတယ်ပို့ပြီးတော့လည်းနားလည်တွေ့ပါတယ်ကာဗွန်ရဲ့အပြင်ဆုံးရှောင်းမှာအီလက်ထရွန်၄လုံးပဲရှိပေမဲ့ရှလုံးကြီးလက်ခံနိုင်တဲ့အတွက်အခြားအက်တမ်တွေနဲ့အီလက်ထရွန်မျှဝေသုံးပြီးတော့မော်လီကျူးရဲ့အစိပ်ပိုင်းတစ်ခုအနေနဲ့တည်ရှိနေတဲ့အခါကိုဗလင်ပေါ်၄ခုနဲ့ဖွဲ့နိုင်တာပါဒီဖြည့်ရှင်းချက်ကတော့ခုနကဘာကြောင့်ကာဗွန်မှာကိုဗလင်ပေါ်၄ခုရှိလဲပေါ့နော်ဥပမာဆိုလို့ရှိရင်ဒီတောင်တောင်ကိုကြည့်ရအောင်ပါတောင်တောင်ကြည့်ရအောင်down down မှာဆိုလို့ရှိရင် ထွက်လာတဲ့မြင်းချောင်းပေါ့နော်၄ခုရှိတယ်ဒါကိုဗီလန်ပေါ့၄ခုကိုကာဗွန်မှာရှိနေနိုင်တဲ့ကိုဗီလန်ပေါ့၄ခုကိုပူဇော်ပြရပါအဲ့လိုပဲအပြင်ဆုံးမှာအပြင်ဆုံးရှောင်းမှာအီလက်ထရွန်6လုံးရှိတဲ့အောက်ဆီဂျင်ကလည်းကိုဗီလန်ပေါ့2ခုဖွင့်နိုင်ပါတယ်ဘာဖြစ်လို့လဲဆိုတော့အီလက်ထရွန်2လုံးထပ်ပြီးတော့ဆက်လက်ခံနိုင်လို့ပါဒီပုံမှာတော့ဒီ sugar အကြောင်းပြန်သွားအောင်ပေါ့နော်ဒီပုံမှာတော့ glucose sugar molecule နှစ်ခုပေါင်းတဲ့ reaction ပုံမှန်လိုဘာသာပြန်တော့ဓာတ်ပြုတ်မှုပေါ့အဲ့ဒါကိုပြထားတာပါ ဒီ ring လေးတစ်ခုပေါ့ certain လေးတစ်ခုကတော့ glucose ပါအဲ့တော့ဒီမှာ glucose sugar molecule နှစ်ခုအပေါင်းလက္ခဏာလေးပြထားတယ်ပေါင်းသွားတယ်အဲ့ဒီ reaction ပြတာပါဒီအဲ့ဒီ reaction ဖြစ်လာဖို့အတွက်က water molecule တစ်ခုဆုံးရှုံးပါတယ်အာဒီမှာတော့ညာဘက်ကိုကြည့်လို့ရှိရင် plus H2O ပေါ့နော်အနီအောင်နဲ့ပြထားတယ်ဒါကြောင့်ဒီ reaction ကို dehydration synthesis လို့ခေါ်ပါတယ်ဒီမှာအညီအောင်နဲ့ပြတာပါတယ် dehydration synthesis လို့ခေါ်တယ်အဲ့ဒီ reaction ကနေပြီးတော့ maltose sugar ဖြစ်လာတယ်ဒီ glucose နှစ်ခုဆက်သွားတဲ့ဟာကိုဒီနှစ်ခုဆက်နေတဲ့ဆက်တကံနှစ်ခုပါတဲ့ဆက်နေတဲ့ sugar ကို maltose လို့ခေါ်ပါတယ်အဲ့တော့ maltose က disaccharide ဆိုတဲ့အမျိုးအစားတွေကိုဝင်တယ်ပေါ့နော် dye ဆိုတဲ့dye ဆိုတဲ့စကလုံးကတော့နှစ်ခုကိုပုံစံပြပါပါ disaccharide လို့ခေါ်ရခြင်းကဒါကြောင့်မို့တခြား molecule နှလုံးနဲ့ဖွဲ့စည်းထားလို့ပါ glucose molecule တစ်ခုချင်းစီကိုတော့သူတို့ကတော့ monosaccharide mono ဆိုတဲ့အဓိပ္ပာယ်ကတစ်ခုလို့ပုံစံပြတဲ့အတွက် monosaccharide လို့စာရဲမှာပါပါတယ်ခုနက dehydration synthesis ဆိုတဲ့အကြောင်းလေးကိုနည်းနည်းလေးပေါ်ပြချင်ပါတယ် dehydration ဆိုတာ hydrate ဆိုတဲ့စကလုံးကရေကိုကိုစားပြပါပါ D ဆိုတာဆုံးရှုံးခြင်းပေါ့နော်အဲဒါကြောင့်မလို့ဒီ reaction မှာ water molecule တခုဆုံးရှုံးသွားတဲ့အတွက် dehydration synthesis လို့ခေါ်တာပါအဲဟိုခေါ်ဝော်လေးတွေကိုအလွတ်ကျတာမဟုတ်ဘဲနဲ့နားလေတာပို့ပြီးတော့အဆင်ပြေတယ်ပို့ပြီးတော့လည်းမှားလို့ပါတယ် slide 4ကိုကြည့်နေပါ slide 4မှာဒီမှာမြင်ရတဲ့ဒီမှာတော့ခုနကမြင်ရတဲ့ reaction ရဲ့ကြောင်းမြင်ပေါ့နော် hydrolysis reaction လို့ခေါ်ပါတယ်ဒီမှာ slide ပေါ်မှာလည်းရေးထားပါတယ်အဲ့ဒီမှာကတော့ disaccharide ပေါ့နော် disaccharide ကိုနောက်ပြောခဲ့တဲ့ disaccharide maltose ကအဲ့ maltose တွေကိုခွဲလိုက်တာပေါ့ရေတစ်လုံးတွင်းပြီးတော့ခွဲလိုက်တယ်ခွဲလိုက်အခါမှာ glucose monomer နှစ်ခုဖြစ်လာပါတယ် monosaccharide glucose နှစ်ခုဖြစ်လာပါတယ်ဒီမှာတော့ဒီနေရာမှာကပြောချင်တာက slide 3နဲ့ slide 4မှာ sugar တွေအတောင်ပြောချင်တဲ့အပြင်ပေါ့နော် dehydration and hydrolysis ဆိုတဲ့ reaction တွေအကြောင်းကိုမိတ်ဆက်ချင်တာလည်းပါတယ်ပေါ့dehydration ဆိုတာရေတစ်လုံးဆုံးရှုံးသွားပြီးတဲ့အခါမှာဒီခုနကပြောခဲ့တဲ့ slide မှာပေါ့နော် slide 3မှာပေါ့dehydration ဆိုတာကရေတစ်လုံးဆုံးရှုံးသွားပြီးတော့molecule နှစ်ခုကိုဆက်တာပေါ့ဒီမှာကျတော့ hydrolysis ကတော့ပြောင်းပြန်ပေါ့ရေတလုံးကိုသုံးမိတဲ့ခါကျတော့molecules တခုခွဲတယ်ပေါ့နော် so hydro ဆိုတဲ့အဓိပ္ပာယ်ကရေပါ lysis ဆိုတာခွဲတာပေါ့နော် hydrolysis reaction အဲ့ဒီ reaction နှမျိုးလုံးက biology မှာအင်မတန်အခြေကြပါတယ်ဘာကြောင့်လဲဆိုတော့ရေကသက်ရှိတွေအတွက်အင်မတန်အခြေခံကြတဲ့ molecules ကြောင့်ပေါ့ molecule ဖြစ်နေလို့ပါရေ molecules တလုံးကိုသုံးပြီးတော့ molecules နှစ်ခုကိုတွဲလို့ရပြီမျိုး molecules တွေကိုခွဲလို့လည်းရပါတယ်အဲ့ဒါကတော့ခုန dehydration or hydrolysis reaction ကိုပုံစံပြပါမယ်နော်အခု slide 5ကိုရောက်နေပါပြီ slide 5မှာတော့အတွေ့အများလေးရှိတဲ့ sugar သုံးမျိုးပြထားတာပါ glucose ရယ် galactose ရယ်ပြီးတော့ fructose ရယ်သတိထားမိကြမယ်လို့ထင်ပါတယ်ခုနကတွေ့ရတဲ့ sugar molecule တွေကသူတို့ရဲ့ဖွဲ့စည်းပုံက green အကွင်းပုံလေးတွေရှိပြီးအခု slide ပုံမှာကြာထားတာကတော့linear ပေါ့နော်ဖြောင်းတန်းနေတဲ့ပုံလေးရှိပါတယ် sugar တွေကသူတို့က ring အနေနဲ့ရော linear အနေနဲ့ linear ပုံစံပဲဖြစ်ဖြစ် ring ပုံစံပဲဖြစ်ဖြစ်နှမျိုးလုံးနဲ့ရှိနေချိနေနိုင်ပါတယ်အခုဒီမှာကြာထားတဲ့ glucose galactose နဲ့ fructose ဆိုတဲ့ sugar သုံးမျိုးကတော့ chemical formula အနေနဲ့အတူတူပဲပြောချင်တာကတော့ပါဝင်တဲ့ C ရေအတွက်ရဲ့ H ရေအတွက် O ရေအတွက်အတူတူပဲကာဗွန်6လုံးပါတယ် sugar ရေ formula ကိုလိုက်လာတဲ့အတွက် C6H12O6 ပါ the formula 2 way မဲ့လဲ chemical group တစ်ခုနဲ့တစ်ခုဆက်ဆက်နေပုံချင်းအနေထားချင်းမတူပါဘူးအဲ့လိုမတူတဲ့အတွက်လဲသဘောတဘာဝတွေသဘောတဘာဝကွဲပြားသွားပြီးတော့တိတိတတ်တဲ့ sugar molecule တစ်မျိုးစီဖြစ်လာပါတယ်။ဥပမာဆိုရင် glucose နဲ့ galactose ကပါဝင်တဲ့ C နဲ့ H ရဲ့ O ရဲ့အတွက်တူပေမဲ့သူတို့ရဲ့ arrangement ချင်းမတူပါဘူး။ဒီမှာပုံကိုခဏရက်ပြီးတော့ကြည့်မယ်ဆိုလို့ရှိရင်မြင်နိုင်ပါတယ်။ဥပမာဆိုလို့ရှိရင် ဒီမှာအာဒီနှစ်သုံးလေးအပေါ်ကရှိလို့ရှိရင်လေးခုမြောက်ကပေါ်မှာအာ galactose မှာက OH group နဲ့ဆက်နေရယ်အာဘေးဘက်မှာပေါ့နော်ဒါပေမဲ့လည်းအာလေးခုမြောက်ကပေါ်မှာဒီ glucose မှာကျတော့ hydrogen တစ်လုံးပဲဘေးဘက်မှာဆိုလို့ရှိရင် hydrogen တစ်လုံးပဲတွေ့ရတယ်ဆိုတော့ဒီ arrange လုပ်ထားပုံစံမတူဘူးပေါ့နော်အဲ့မတူတဲ့အတွက် glucose နဲ့ galactose ဆိုပြီးတော့တင်းတင်းတတ်တတ်ဖြစ်လာပါတယ်။ကာဗွန်6လုံးအာပါတဲ့အတွက်ဒီ sugar တွေအကုန်လုံးကိုတော့ hexose လို့ခေါ်ရပါတော့။ hex ဆိုတဲ့အာ prefix ပေါ့။အဲ့ဒီစကားလုံးကနံပါတ်6ကိုကိုစားပြောတယ်။ဒါကြောင့် hexose လို့ခေါ်တယ်။ So ဒီမှာအင်္ဂလိပ်လိုရေးထားတာဆိုရင် they are all hexoses and then they are structural isomers. So isomer isomers ဆိုတဲ့အဓိပ္ပာယ်ကသူတို့မှာ same chemical formula ရှိရဲ C6H12O6 ဒါပေမဲ့သူတို့မှာ a different atom arrangement အခု slide 6ကိုသွားနေပါတယ်အော်ရောက်ပါပြီ slide 6မှာတွေ့ရများတဲ့ disaccharide တွေကိုပြထားတာပါပထမတစ်ခုကတော့ maltose ပေါ့နော်ဒုတိယတစ်ခုကတော့ lactose တတိယတစ်ခုကတော့ sucrose စာမင်းလေးရေးထားပါတယ် maltose ကိုတော့အဲ့ maltose ကခုနက glucose နှစ်ခုဆက်ထားတဲ့ sugar ပေါ့နော်အဲ့တော့ကိုရောဂျုံလို့ပြောင်းလို့စတဲ့အနှံဒီမှာတွေ့ရပါတယ် lactose lactose ကတော့ galactose နဲ့ glucose နှစ်ခုပေါင်းထားတာပါ lactose ကိုတော့နွားနို့ထဲမှာတွေ့ရတဲ့တကြားပါနွားနို့မှာနည်းနည်းလေးခြိုးရဲရတာရှိရတာ lactose ကြောင့်ပေါ့နော် intro to molecular bio ပထမဆုံးမိတ်ဆက်အတန်ဖိုင်ပဲဖြစ်ဖြစ်ဗီဒီယိုဖိုင်ပဲဖြစ်ဖြစ်ပေါ့အဲ့ဒါကိုနားထောင်ကြည့်နားထောင်နေဆိုလို့ရှိရင် Jack Monod ဆိုရဲသိပ္ပံပညာရှင်ပေါ့သူရဲ့ lack of research question အကြောင်းပြောတော့က bacteria တွေအရန်အနေနဲ့ပဲသုံးကြတယ်ဆိုရဲတခြား lactose ပါအဲ့တော့ lactose နဲ့ glucose နဲ့အကြောင်းပြောခဲ့တယ်ပေါ့နော်အဲ့ဒါဒီအခုအဲ့ဒါလေးကိုဆက်ဆက်လို့ထောက်ပြခြင်းပါ lactose ပါ bacteria တွေက glucose ကိုပဲအသုံးများပြီးတော့ glucose ရှိရဲ့lactose ကိုမသုံးပါဘူးအခု chemical ဖွဲ့စည်းပုံရှုထောင့်ကနေကြည့်မယ်ဆိုလို့ရှိရင် lactose ဆိုတာ glucose တစ်လုံးနဲ့ galactose တစ်လုံးပေါင်းထားတဲ့ disaccharide တစ်မျိုးပါ glucose သုံးပြီးစွမ်းရင်ထုတ်နေကြ bacteria တွေက lactose သုံးမယ်ဆိုလို့ရှိရင်အရင်ဆုံး lactose ကို water molecule တစ်လုံးသုံးပြီးတော့ hydrolysis reaction နဲ့ခွဲတဲ့ခါကျတော့မှ glucose နဲ့ galactose ဆိုပြီးတော့ရမှာပါအဲ့ဒါကြောင့်မလို့စွမ်းရင်ရှုတော့ကကြည့်လို့ရှင်ရင်စွမ်းရင်ပို့ပြီးတော့ကုန်နေပေါ့နော်ဒါကြောင့် glucose sorry lactose ကိုမဖြစ်မနေမှာပဲသုံးကြတာပါအခုဒီ chemical formula ကိုမြင်တဲ့အခါကျတော့နည်းနည်းလေးပို့ပြီးတော့သဘောပေါက်လွယ်တယ်ပေါ့နော်ဘာဖြစ်လို့ bacteria တွေက glucose ကိုပို့ပြီးကြိုက်တယ်လဲ lactose ကိုမသုံးနဲ့ပေါ့နော် glucose က monosaccharide lactose က disaccharide ဆိုတော့lactose ကိုသုံးကျင်လဲဆိုလို့ရှိရင်အရင်ခွဲပြီးတဲ့ခါကျတော့မှ glucose နဲ့ galactose နဲ့ဆိုပြီးရောရတယ်အခုတတိယတစ်ခုတတိယ sugar ကတော့ sucrose ပါ sucrose ကတော့ disaccharide sorry sucrose ကတော့ disaccharide ပါပဲ glucose နဲ့ fructose ဆိုတဲ့ monosaccharide နှစ်ခုနဲ့တွဲထားတာပါဒီတကြားကတော့မိဖို့ကြောင့်နဲ့မှစားစရာတွေတွဲသုံးတဲ့တကြားပါသူကတော့glucose နဲ့ fructose နဲ့ပွဲထားပါတော့။အာခုနပြောရတဲ့အတိုင်း disaccharide ပါ။အာအခု site 7ကိုသွားနေရပါ။အာ sugar ကသက်ရှိတွေအတွက်စွမ်းရင်ထုတ်ပေးနိုင်တဲ့အတွက်စွမ်းရင်သိမ်းဆည်းဖို့အတွက်အာအသုံးဝင်သလိုမျိုး sugar ကိုတခြားနေရာတွေမှာလည်းသုံးပါလေ။ဒီတာရကမှာဆိုလို့ရှိရင်ဓာတ်ပုံမှာပြထားပါတော့။အဲ့ပိုးကောင်လေးတွေမှာ chitin လို့ခေါ်တဲ့သူတို့ရဲ့ခန္ဓာကိုယ်ကိုအကာအကွယ်ပေးတဲ့အပြင်အခွင့်ရှိပါတယ်။ဒီမှာတော့အင်္ဂလိပ်လို exoskeleton လို့ခေါ်ရမှာနော်။အဲ့ဒီ chitin ဆိုတဲ့အခွင့်ကတခြား molecule တွေနဲ့ဖွဲ့စည်းထားတဲ့ macromolecule ဘာသာပြန်ရင်တော့ molecule အကြီးစားပေါ့ polysaccharide ဆိုတာလို့ထားတာပါ။ဒီ now recording ကိုတော့ဒီမှာခဏရပ်ပါမယ်။